Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ18ရက်တောက်တာနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုကြားရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေးမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကနေချေချုံနဲ့ထိမ့်သိမ်းခံထားရတဲ့သမရရောဘတ်မူကာဘီဒီကနေ့ပဲလူမျိုးဝင်ထွက်လာပါဗါတယ်။ရခိုင်ပြည်နယ်မှာစစ်စင်ရေးတွေရပ်ဆိုင်းဖို့အိန္ဒိချင်းပင်ကားတွေရှုပ်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကုသဘောဆန္ဒနဲ့ပြန်လည်ဝင်ပြုဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးရဖို့ကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ။
ကောင်းပါပြီရှင်တင်တွေပြီမှာတော့ရခိုင်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းအပေါ်တုတ်ပြန်ချက်နဲ့တူနားဆင်ကြရမှာက
But still we think growth will pick up this year to about 6.7 fiscal year 6.7 compared to about 5.5
ဒီနေ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9% အထိမြင့်တက်မယ်လို့ခန့်မှန်းရကြောင်းမြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့မစ်ရှင်အဖွဲ့ရဲ့ခေါင်းဆောင်ကပြောသားတာဖြစ်ပါတဲ့အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဇင်ဘာဝေးနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီသတင်းပတ်စောပိုင်းကလေးကနေအချေချုံနဲ့ထင်းထင်းခံထားတဲ့သမရရောဘတ်မူကာဘီဟာဒီကနေ့ပဲလူမျိုးဝင်ကိုထွက်လာပါတယ်။အပြာရောင်ဘောဆုံကိုဆင်ထားပြီးနွမ်းနယ်နေပုံရတဲ့မူကာဘီကိုမြို့တော်ဟာရီရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာကိုလည်းတွေ့ခဲ့ကြရတာပါ။အတိုက်ခံနိုင်ငံကြီးကောင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဘာသာရေးကောင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူကာဘီရာထူးကထွက်ပြေးတိုက်တွန်းနေပါတယ်။ယူတီကျုံခဲ့ရတဲ့နိုင်ငံရေးချက်တဲတွေကိုချေချောင်မောကြော်လွန်နိုင်မှုဇင်ဘာဘွေလူထုချာမျော်လင့်နေချိန်မှာပဲရာထူးကထွက်ပြေးဖို့မူကာဘီကငင်းဆန်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်။အိန္ဒိယတောင်အာဖရိကနိုင်ငံကသမ္မတဂျက်ကော့ဇူမာကဆုံးဖြတ်ချက်တစ်ခုကိုပြပြသားသားချမှတ်ဖို့အချိန်စောသေးတဲ့အကြောင်းလွတ်တော်မှာပြောလိုက်တဲ့အတွက်လည်းဇင်ဘာဘွေနိုင်ငံရေးပြဿနာကိုမြင်းမြန်ဆန်ဆန်ဖြေရှင်းနိုင်မယ်မျော်လင့်ချက်တွေလည်းအားနည်းနေပါတယ်။မနေ့ကဇင်ဘာဘွေနိုင်ငံမိုင်းမီဒီယာတွေမှာဖော်ပြခဲ့တဲ့ဓာတ်ပုံတွေထဲမှာတော့မူကာဘီကိုစစ်တပ်ကြီးကဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝန်ဂါနဲ့အတူမတ်တပ်ရက်နေတာတွေ့ခဲ့ရပါတယ်။ဇင်ဘာဝေးမှာသူတို့တန်ရုံမရှိဘဲစစ်တပ်ကတိုင်းပြည်အနာထိန်းချုပ်လို့တဲ့အင်္ဂါနေ့ကစလို့နေမှာအခြေချုပ်နဲ့ထိန်းသိမ်းခံထားတဲ့အသက်63နှစ်အရွယ်မူကာဘီကိုနိုင်ငံမှာရုံးမြင့်တန်းချမှာပထမဆုံးကြိမ်ပြန်လည်တွေ့ရတာလည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာနေပေါင်း30အတွင်းပထမဆုံးအကြိမ်ဖြစ်အခွန်စနစ်ကိုတိတိတသားပြောင်းလဲပြစ်မဲ့ဥပဒေမူကြမ်းတရက်ကိုမနေ့ရက်ကအောက်လွတ်တော်မှထောက်ခံမဲ့အများစုနဲ့အလွဲတကူပဲအတည်ပြုလိုက်ပါတယ်။ဥပဒေကြမ်းအတည်ပြုနိုင်ခဲ့တဲ့အတွက်တနည်းလောက်ကြာအောင်ဥပဒေပြည့်ရဲ့ကိစ္စရပ်တွေမှာမအောင်မမြင်ဖြစ်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်က Republican အတွက်လိုအပ်နေတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတကတော့အခွန်လျှော့ချကောက်ခံပြီးပြုပြင်ပြောင်းလဲရေးတွေလုပ်ချင်းဖြင့်ရလကောင်းတွေထွက်ပေါ်လာမှဖြစ်ကြောင်းဒီကနေ့ပဲ Twitter ကနေပြောဆိုခဲ့သလို Stock ဈေးကွက်နဲ့စီးပွားရေးမှာတိုးတက်မှုကိန်းဂဏန်းတွေရရှိခဲ့ကြောင်းလည်းကိုကဖော်ပြခဲ့ပါပါ Twitter ကနေနောက်ထပ်ဖော်ပြခဲ့တဲ့သမရရဲ့မှတ်ချက်တွေမှာတော့ Democratic Party ကိုယ်စားလှယ်တွေကသာဖြက်လို့ဖြက်စီမလုပ်ခဲ့ရင်အခွန်ရှော့ကောက်တဲ့အတွက်ရလာမယ်တန်ဖိုးကိုရနာလဲမယ်ဆိုရင်ဥပဒေကြမ်းမှာအတိုက်အခံတွေရဲ့စိတ်ကူးစိတ်တန်းတွေကိုလည်းထည့်သွင်းနေမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းအတိုက်အခံ Democrat တွေရဲ့လှူလာချက်ကဘာတွေလဲဆိုတာကိုတော့ပြောဆိုမထားပါဘူးဥပဒေပြည့်ဝမှာလိုအပ်တဲ့ထောက်ခံမဲ218မဲရလိုက်တာဟာအမြင့်မှုတရားဖြစ်ကြောင်းလည်းသမရရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကမဲခွဲအပြီးမှာပဲပြောဆိုခဲ့တာပါအမကဲလိုလူတီများတဲ့သမရဟောင်းဘာရက်အိုဘားမားလက်ထက်ကအဖို့နှုံတက်တာတဲ့ကျမရဲ့ပြုစုဆောင်ရှောက်မှုဥပဒေကိုပယ်ဖြတ်ပြီးအစားထိုးဖို့ Republican တွေကတိပေးထားတဲ့အတိုင်းမလုပ်နိုင်ခဲ့တဲ့အတွက်လွှတ်တော်ဥက္ကဋ္ဌ Ryan ရဲ့အခွန်ဥပဒေပြင်ဆင်ရေးရေရှည်ရမချက်ဟာလည်းနေဆံပိုင်းကလေးကအလားအလာမကောင်းပဲဖြစ်နေခဲ့ရတာပါ
စီးရီးယားမှာဒါရုလက်နက်အသုံးပြုတက်ကတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးရရေးအမေရိကန်ကကမကထလုပ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူညဝင်ကောင်စီမှရုရှားကဗီဒီယိုအနာသုံးပယ်ချလိုက်ပါတယ်။မနေ့ကလူညဝင်ကောင်စီမှအမေရိကန်ရဲ့အဆိုကိုဖယ်ချခဲ့ပြီးနိုင်ပိုင်းချက်မှာပဲရုရှားကတင်သွင်းတဲ့စင်ပြိုင်ဆုံးဖြတ်ချက်ကလည်းလိုအပ်တဲ့အနည်းဆုံးပဲကိုယ်မဲမရတဲ့အတွက်ဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပါတယ်။လူညဝင်ကောင်စီမှတခဲနဲ့ထောက်ခံမှုရထားတဲ့ပူးတွဲစုံစမ်းစစ်ဆေးလုပ်ငန်းစဉ်ကိုရုရှားကဖျက်ဆီးလိုက်ရရောက်ကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကပြောဆိုလိုက်တာပါ။ဒါဟုလနဲ့နဲ့တက်ကတ်သူတွေကိုဖော်ထုတ်နိုင်စမ်းရှိပေမဲ့ရုရှားရဲ့လိုအပ်ကြောင့်အနာဂတ်မှာနောက်ထပ်တက်ကတ်မှုတွေပ ေါ်ပေါက်လာမဲ့အန္တရာယ်ကိုဟန်တန်းနိုင်စွမ်းမှထိခိုက်နိုင်ကြောင်းနဲ့စီရီယာဆူအာနဲ့အဲဆဆူယောက်တွေဒါဟုလက်နဲ့အသုံးပြုလာခဲ့ရင်လည်းသိနိုင်စွမ်းမရှိတော့တဲ့အကြောင်းအမေရိကန်သံတမန်ကြီးကမှတ်ချက်ပေးပြောဆိုသွားပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့ဒါဟုစိတ်တန်းဝေကိုစီရီယာဆူအာတပ်တွေကအသုံးပြုခဲ့ကြောင်းအတိုက်ခံလက်နက်ကင်သဘုံတွေမှာလေးနေမရှိတဲ့အတွက်အလားတူတိုက်ခိုက်မှုမျိုးတွေလုံနိုင်စွမ်းလည်းမရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။
အနာဂတ်ဖေရှားခဏရတဲ့ကက်တလန်သမရာဟောင်းကာလက်စ်ပွဒီမွန်နဲ့သူ့ရဲ့အစိုးရဝန်ကြီးဟောင်းလေးဦးတို့အပေါ်စပိန်အစိုးရကထုတ်ပြန်ထားတဲ့ EAR လို့ခေါ်တဲ့ဥရောပဆိုင်ရာဖန်ဝရန်နဲ့ပတ်သက်ပြီးကြာနာဖို့ဘယ်လ်ဂျီယမ်တရားရုံးကိုတောက်ကြနေမှာလာရောက်ကြမယ်လို့ခန့်မှန်းရပါတယ်။ကက်တလန်ကောင်းဆောင်ဟောင်းတွေကိုစပိန်နိုင်ငံသားလွှဲပြောင်းပေးမပေးဆိုတာနဲ့စပိန်အစိုးရထံကလွတ်လပ်ရေးကြေညာခဲ့တဲ့လို့ရမှာပုံကံမှုအစိုးရစံချင်ရေးအပင်းမှုဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ပဝင်ပတ်သက်မှုတွေအပေါ်တရားလိုရှိနေတွေနဲ့ကက်တလန်အရာရှိဟောင်းတွေရဲ့ရှင်နေတွေကအပြန်အလှန်လျှောက်လဲချက်တွေကိုတရားရုံးကတကပိတ်ကြာနာမှာဖြစ်ပါတယ်။ပီကရီလာကဘယ်လ်ဂျီယမ်နိုင်ငံဘရဆဲကိုရှောင်းနှိမ့်လာတဲ့ပွတီမော့နဲ့ဝန်ကြီးဟောင်းလေးဦးတို့ကမျှတတဲ့တရားစီရင်ရေးဖြစ်မှာမဟုတ်ဘူးဆိုပြီးစပိန်တရားရုံးကစင့်ခေါ်တာကိုမနာခံခဲ့တဲ့အတွက်စပိန်အစိုးရကသူတို့အတွက်ဖမ်းရမ်းထုတ်ပြန်ခဲ့တာပါ။စပိန်နိုင်ငံကလည်းကက်တလန်ဒေသခွဲတော်ရေးမှာရှေ့ဆက်လုတ်ကန်ခဲ့တဲ့အတွက်မစ္စတာပွတီမော့နဲ့အစိုးရအဖွဲ့ဝင်73ဦးတို့ကိုစပိန်အာဏာပိုင်တွေကရာထူးကနေဖယ်ရှားခဲ့တာပါ။တောက်ကြနေမှာပြုလုပ်မဲ့တရားရုံးကြားနာပွဲဟာပထမဆုံးအကြိမ်ဖြစ်ပြီးတော့နှစ်ဖက်ရှင်နေတွေအချင်းအတော်ကြောင်းအပြန်လန်ဆွေးနွေးတင်ပြကြမယ့်ပုံရှိတယ်လို့ဖယ်ဆုံးဖြတ်ချက်ကိုမဆိုနှစ်ဖက်စလုံးအယူခံဝင်မယ်လို့မြန်မာရပါတယ်။တရားသူကြီးတွေကလာမယ့်10ရက်နဲ့10ရက်အတွင်းကနဦးဆုံးမြတ်ချက်ကိုချမှတ်မယ်လို့လည်းခန့်မှန်းရပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေကန်စံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကပ်ပြင်းနယ်မှာဆစ်စင်ရေးရဆိုင်ဖို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာဝင်ပြုဖို့နဲ့နိုင်ငံသားခွင့်ရပြုဝပေးရဖို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။ဖော်ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ပူဝါဆော်ရေးအဖွဲ့ OIC ကကမ္ဘာ့ခထလုတ်တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူခွင့်ရကိစ္စတွေကန့်တွယ်ဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့တုန်းကပဲဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပေးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လာအိုနိုင်ငံတို့လည်းပါဝင်ခဲ့ပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလည်းအတည်ပြုဖို့ကတည်ရတာလို့ရှိနေပါတယ်။တတိယကော်မတီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတ်တွေအတွင်းလွန်ကျွေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေပေါ်အင်အားလွန်ကျွန်းသုံးနှိမ်နင်းကြကြောင်းဖော်ပြထားတာပါ။ကုလသမဂ္ဂထွေထွေမှုချုပ်အန်တိုနီယိုကူတာရက်စ်အနေနဲ့အထူးကိုယ်စားတူခန့်အပ်တာဝန်ပေးဖို့လည်းဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်သူစွန်းကတော့ဆုံးဖြတ်ချက်ရတဲ့ပတ်သက်ဆွေးနွေးချက်တွေမှားယွင်းတဲ့ထောက်ထားတွေပေါ်အခြေခံထားတဲ့အကြောင်းတုံ့ပြန်ခဲ့တာပါ
။ကမ္ဘောဒီးယားအစိုးရရဲ့အဓိကအတိုက်ခံပါတီကိုဖျက်သိမ်းကြောင်းတရားရုံးဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကတုံ့ပြန်တဲ့အနေနဲ့ကမ္ဘောဒီးယားရဲ့အကြီးဆုံးပို့ကုန်စျေးကွက်ကိုဖယ်ရှားကောင်းဖယ်ရှားမှာဖြစ်တယ်လို့အစစ်မြေအစိုးရအရာရှိတွေကအမေရိကန်ကုမ္ပဏီတွေနဲ့စီးပွားလှုပ်ပိုင်ခွင့်တာမြင်တာမျိုးဖြစ်လာနိုင်တယ်လို့တောက်ကြားနေကထုတ်ပြန်တဲ့ကြေညာချက်မှာဆိုထားပါတယ်။ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီဟာအမေရိကန်တာဝန်ရှိသူတွေနဲ့ပူးပေါင်းပြီးလက်ရှိအစိုးရကိုအာဏာဖျောက်ချဖို့ကြံစည်လှုပ်ဆောင်တယ်လို့တရားရုံးကကြာတာပြင်းနေမှာဆုံးဖြတ်ပြီးတော့ CNRP ပါတီကိုဖျက်သိမ်းတဲ့အမိန့်ချမှတ်လိုက်တယ်လို့ပါတီဝင်118ဦးတို့ကလည်းနိုင်ငံရေးလှုပ်ပိုင်လှုပ်ခွင့်ငါးနဲ့ပိတ်ပင်လိုက်တာပါ။လာမယ့်နှစ်မှာနိုင်ငံတော်အစီအစဉ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပြီးတိမတိုင်ခင်တရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။အရင်ကကျင်းပထားတဲ့လွတ်တော်အစီအစဉ်ရွေးကောက်ပွဲတွေမှာရောတည်တံ့ရရွေးကောက်ပွဲတွေမှာပါ CNRP ပါတီကမဲဆန္ဒ40ရာခိုင်နှုန်းကျော်ထောက်ခံရရှိထားတာဖြစ်ပါတယ်။နိုင်ငံရေးဒီမိုကရေစီအရာတွေကိုပျက်စီးသွားစေတဲ့ကမ္ဘောဒီးယားတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဥရောပသမဂ္ဂသမ္မတအင်ဖီရိုနဲ့အမေရိကန်အထက်လွှတ်တော်တို့ကကြေညာချက်အသီးသီးထုတ်ပြန်ခဲ့ပါတယ်။ဒီလိုရက်ကိုအမေရိကန်အထက်လွှတ်တော်ကကြာတာပြင်းနေမှာပဲတခဲနဲ့အတည်ပြုလိုက်တယ်လို့ဒီကိစ္စမှာပဝင်ပတ်သက်နေတဲ့ကမ္ဘောဒီးယားအစိုးရအစိုးရအရာရှိအားလုံးကိုအထူးတန်ခတ်အရေးယူထားတဲ့လူပုဂ္ဂိုလ်များဆင်SDN မှာထည့်တင်ဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့အခြားသက်ဆိုင်ရာအဖွဲ့အစည်းတွေကိုလွှတ်တော်ကတိုက်တွန်းလိုက်ပါတယ်
။ပါကစ္စတန်နိုင်ငံတောင်ဘက်ဆင်ပြည်နယ်မှာဆူဖီမွတ်စလင်တွေရဲ့ဘုရားကျောင်းတစ်ခုမှာလူသေဆုံးတဲ့အထိဖြစ်ခဲ့တဲ့မကြာသေးခင်ကအသေးခံဘုံးခွဲတက်ကတ်မှုနဲ့ဆက်နွယ်ပြီးအဓိကတန်ရာရှိသူ IS Islam ဆွေးရောစစ်သွေးကြွတူကိုဖမ်းဆီးလိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေဒီနေ့ပဲကြေညာလိုက်ပါတယ်။လူသူလမ်းဝေးတဲ့ဆာဗန်မြို့မှာဖေဖော်ဝါရီလကတက်ကတ်မှုမှာတော့လူပေါင်း90အထိသေဆုံးပြီး150ကျော်ဒဏ်ရာရရှိခဲ့တာပါ။တက်ကတ်မှုတွေစီရီးယားဂျေဆာ IS ဆွေးရောအစုကသူတို့လက်ချက်ဖြစ်ကြောင်းလည်းကြေညာထားပါတယ်။တန်ရာရှိသူဖြစ်ဖမ်းဆီးလိုက်သူဟာနာဒီယာအာလီဆိုသူဖြစ်ကြောင်းအ ဂျပန်မှတံပြန်တက်ပြည့်ရရှိတွေကကရချီမြို့မှာတင်းတောက်တွေကိုပြောဆိုသွားပေမဲ့လည်းအသေးစိတ်ကိုတော့ထုတ်မပြောပါဘူးကရချီမြို့မန်ဂိုပီယာအရက်ကစီးနှင်းရှာဖွေမှုတွေအတွင်းတန်တရားရှိသူတန်ကလက်နက်တွေဖောက်ခွဲပစ္စည်းတွေကိုလည်းရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအကြီးအကဲရရှိသူဖြစ်တဲ့အာမီယာဖာရော့ကပြောဆိုခဲ့တာပါလွန်ကျွေးတပ်ဖွဲ့တွေရဲ့စစ်ဆဲမပြတ်ဆက်စင်ရေးတွေကြောင့်ပါကစ္စတန်မှာအားစစ်သွေးကြွတဲ့အခြေမခံတော့ပဲအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုထွက်ပြေးခဲ့ကြပြီးနေဆက်ဒေသတွေမှာခိုလုံနေကြကြောင်းလည်းသူကပြောဆိုသွားပါတယ်
ရှီမင်နိုင်ငံမှာအရေးတကြီးလိုအပ်နေတဲ့အထောက်ပံ့တွေပေးအပ်နိုင်ရေးဆော်ဒီအာရေဗျနိုင်ငံကဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့ပိတ်ဆို့တာစီမရီကိုဖယ်ရှားပေးဖို့ကုလသမဂ္ဂအေဂျင်စီ၃ခုကတောင်းဆိုလိုက်ပြီးထောင်းထောင်းချီတဲ့လူမှုအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေကြောင်းလည်းသတိပေးလိုက်ပါတယ်ပိတ်ဆို့တာစီမရီကြောင့်ပိတ်ဆက်နေရတာတွေကိုဆုံးရှုံးခဲ့ရတဲ့အသက်တွေနဲ့တိုင်းတာရလိုက်မယ်လို့လည်းကမ္ဘာစံနှုန်းရေးခအစီအစဉ် WFP ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEFUNICEF အကြီးအကဲတွေရဲ့ပူရဲကြေညာချက်မှဖော်ပြခဲ့တာပါ။ရှီမင်နိုင်ငံမှာလူပေါင်း9တန်းလောက်မိုးခေါင်ရေရှားတန်းခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပြီးဒီအရေးအတွက်ဟာနောက်ထပ်3တန်းလောက်အတွက်ထပ်တိုးလာနိုင်ကြောင်းလည်းသတိပေးထားပါရယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ NLD အစိုးရသက်တမ်းပထမနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းကမျောမန်းတာထက်ရော့ကျခဲ့ပေမဲ့လာမယ့်2018-2018ခုနှစ်အတွင်းမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9% ရံငန်းနှုန်းအထိရှိလာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရဲ့တွေကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်ထိခိုက်လာနိုင်တယ်လို့လည်းဆိုပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်တည်ငြိမ်လာပြီးလာမယ့်2019-2018ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 6.9% ရာခိုင်နှုန်းအထိမြင့်တက်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားတာပါ။အစိုးရသစ်စတင်တာဝန်ယူတဲ့ 2016-2019 ခုနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းမျောမန်းထားတာထက်ကျဆင်းခဲ့ပေမဲ့လာမယ့်နှစ်အတွက်မြန်မာစီးပွားရေးတိုးတက်မှုအပေါ်အကောင်းမြင်ပါတယ်လို့မြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF Mission အဖွဲ့ခေါင်းဆောင် Mr. Shanaka Jayanath Phiris ကဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
Of course this is probably the rebound is not as strong as what we thought last year
but still 2016-2019ခုနှစ်မှာမြန်မာစီးပွားရေးကကျွန်တော်မျှော်မှန်းထားတဲ့လောက်မတူးတက်ခဲ့ပါဘူးဒါပေမဲ့လာမယ့် 2019-2018 ဘဏ္ဍာနှစ်မှာတော့မြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.9% ရာခိုင်နှုန်းထိမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်2016-2019ဘဏ္ဍာနှစ်မှာရှိခဲ့တဲ့စီးပွားရေးတိုးတက်မှုနှုန်း 9.9% ရာခိုင်နှုန်းနဲ့ရှင်ကွာချက်အတော်ကိုကြည့်ရပ
ါ 2016-2019ဘဏ္ဍာနှစ်မှာလေယာဉ်ကဏ္ဍထုတ်လုပ်မှုနဲ့ပြပတင်ပို့မှုအားနည်းခဲ့ပြီးရန်ကုန်မြို့မှာလည်းဆောက်လုပ်ရေးစီမံကိန်းတွေယာယီရပ်ဆိုင်းခဲ့တာတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းမျောမန်းတာထက်ကျဆင်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ် Article 4 Mission လို့ခေါ်တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုယ်စားလှယ်တွေရဲ့စီးပွားရေးအခြေအနေလေ့လာဆန်းစစ်ရေးခီးစဉ်ကိုနှစ်စဉ်ပြုလုပ်လေ့ရှိပြီး2019ခုနှစ် IMF ရဲ့မြန်မာပြည်ခီးစဉ်ကတော့ဒီကနေ့ပဲပြီးဆုံးသွားခဲ့တာပါမကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းပဋိပက္ခတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရက်တွေကြောင့်လက်ရှိအချိန်ထိမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုကြီးကြီးမားမားမရှိသေးပေမဲ့နောက်ပိုင်းမှာတော့ရှိလာနိုင်တယ်လို့ IMF Mission အဖွဲ့ခေါင်းဆောင်ကအခုလိုပြောပါတယ်
The conflict and the humanitarian crisis in Rakhine State
မကြာသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရက်တွေကြောင့်မြန်မာစီးပွားရေးအခြေအနေပေါ်တိုက်ရိုက်တက်ရောက်မှုလောလောဆယ်တည်းမရှိသေးပေမဲ့လည်းဒါတွေကဖွံ့ဖြိုးရေးဆိုင်ရာငွေကြေးထောက်ပံ့မှုတွေနဲ့ယင်းနှိမ့်မြုံနံသူတွေအမြင်တွေပေါ်ထိခိုက်လာနိုင်ပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းအပေါ်မှာလည်းထိခိုက်လာနိုင်ပါတယ်
။ပြီးခဲ့တဲ့လတုန်းကရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးမြန်မာအစိုးရဘတ်ဂျက်ကိုအားဖြစ်ကူညီမဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်းနေရာကိုကမ္ဘာဘဏ်ကမပေးတော့ဘဲဆိုင်းငံ့ခဲ့တာလည်းရှိပါတယ်။မြန်မာပြည်ရဲ့လေယာဉ်ကဏ္ဍနဲ့ပို့ကုန်တွေပြန်လည်ဥမော့လာတာကြောင့်2019-2018ဘဏ္ဍာနှစ်မှာမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုမြင့်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အနေနဲ့ခန့်မှန်းထားတာဖြစ်ပြီး2019-2018 ရဲ့ဒုတိယနှစ်ဝက်မှာမှစီးပွားရေးတိုးတက်မှုနှုန်းပိုမြင့်မယ်လို့မျှော်မှန်းထားတာပါလက်တလောကာလမှာတော့စီးပွားရေးတိုးတက်မှုအရင်ခန့်မှန်းထားတာထက်အားနည်းနေဦးမှာဖြစ်တယ်လို့သုံးသပ်ထားပါတယ်ရှင်
မမမြင့်ခိုင်သတင်းပေးပို့ခဲ့တာပါရှင် ရခိုင်ဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရချိုးဖောက်မှုတွေဖြစ်စေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုတဲ့ကုလသမဂ္ဂညီလာခံရဲ့ဆုံးဖြတ်ချက်ဟာသတင်းမှားတွေပေါ်အခြေခံဆုံးဖြတ်ချက်မျိုးသာဖြစ်တယ်လို့ NLD ပါတီခေါင်းဆောင်တူကပြောဆိုလိုက်တယ်လို့ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရအဖွဲ့တွေကစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူဆောင်ရွက်ဖို့ဖိအားပေးနေတာဟာမြန်မာဒီမိုကရေစီဖော်ဆောင်ရေးကိုထိခိုက်စေလိမ့်မယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တူကလည်းပြောကြားလိုက်ပါတယ်ဆက်သွယ်မြင်းမြန်းထားတဲ့ကိုဝေယံကတင်ပြပေးပါမယ်ရှင်
။ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်ကြာသာပတေးနေ့မှာအတည်ပြုခဲ့တာပါ။တကယ်တော့စက်တင်ဘာလဇန်းတည်းမှာကလေးကစစ်တပ်ရဲ့ရခိုင်မြောက်ပိုင်းအတွင်းနယ်မြေရှင်းလင်းရေးလှုပ်ရွက်ကိုရန်နာထားခဲ့ပြီးဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာနိုင်ငံတကာသံတမန်တွေကိုဖိတ်ကြားပြီးစက်တင်ဘာလ19ရက်နေ့မှာပြောတဲ့မိကွန်းမှာပါရှိပါတယ်။ဒါကြောင့်စစ်စင်ရေးတွေမရှိတော့တဲ့အပေါ်စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ဟာစီလျော်မှုမရှိဘူးလို့ NLD ပါတီထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ဦးညံဝင်းကပြောပါတယ
်။ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့တမတော်ဟာလုပ်နေတဲ့စစ်စင်ရေးတွေရပ်ဆိုင်ပြီးဖြစ်ကြောင်းကျွန်တော်တို့ဘက်ကကြေညာပြီးသားပါ။အဲ့တော့ကြေညာပြီးသားဟာကိုထပ်ပြီးတော့ရပ်ဆိုင်ပါလို့ဆိုတော့တမျိုးကြီးဖြစ်နေပါဗျာအဲ့လိုပ
ါရခိုင်ဒေသအရေးကိုနိုင်ငံတကာကချင်းကပ်တဲ့အခါနောက်ခံသမိုင်းကြောင့်အခြေအနေမှန်တွေကိုသိချာသိရှိဖို့လိုတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်လူဖြစ်တဲ့ဦးကူကူကြီးကပြောပါတယ
်ဒိတ်ဆွေနိုင်ငံတွေရဲ့သို့ရင်ပူပန်မှုတွေအကြံပေးမှုတွေကိုကျွန်တော်တို့ကတာမိုးထားပါတယ်ချိန်ထဲမှာစက္ကန့်တည်းလဲပေါ်ပြနေတဲ့ဒီရိုဟင်ဂျာဆိုတဲ့အတုံးတုံးကိုနိုင်ကဒါပြည်တွင်းမှာလက်မခံဘူးအာဏာတိုင်းရင်းလားမဟုတ်ပါဘူးလို့ပြောနေတဲ့ဟာကိုတဖက်တအမြင်လေးနဲ့ဆက်ကတလဲလဲသုံးဆွဲနေခြင်းကအထုတ်ချာအာဏာကိုလာပြီးတော့ထိခိုက်နေတာဖြစ်တယ်ဆွတ်ဖက်နေတာဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တယ်အချက်လက်တွေအချိန်မှမှသူတို့ကိုယ်တိုင်နဲ့မတိသေးတဲ့အချိန်မှာစနစ်တကျချိုးဖောက်နေပါတယ်ဆိုတာမျိုးကဒါကတဖက်တဆန်တဲ့ဆွတ်ဆွဲချက်တွေဖြစ်တယ်လို့ကျွန်တော်တို့ကမြင်တယ
်ရခိုင်မြောက်ပိုင်းဒေသကင်းစကန်30လောက်ကိုအာစာခေါ်ရ ेंजर အကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်တပ်ဖြတ်ခဲ့ပြီးနောက်ပိုင်းမြန်မာစစ်တပ်ကနေမြေရှင်းလင်းရေးပြန်လုပ်ခဲ့တဲ့နောက်မှာဒေသခံမွတ်စလင်6သိန်းကျော်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခိုလုံသွားတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ဒီဖြစ်ရကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာစစ်တပ်တာဝန်ရှိသူတွေပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုလုပ်ဖို့ဖိအားပေးတောင်းဆိုမှုတွေရှိလာပါတယ်။ဒီမိုကရေစီနိုင်ငံအဖြစ်ထူထောင်ဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရခိုင်အရေးနဲ့ပတ်သက်လို့မြန်မာတပ်မတော်ပေါ်အခုလိုအရေးယူဆောင်ရွက်ဖို့လှုံ့ဆော်နေတာဟာမြန်မာဒီမိုကရေစီလမ်းကြောင်းကိုအနှောက်အယှက်ဖြစ်စေလိမ့်မယ်လို့NLD ပါတီခေါင်းဆောင်ဦးညံဝင်းကသုံးသပ်ပါတယ
်။ PR တွေပြဖို့စဉ်းစားသုံးသပ်တဲ့အားတွေဟာတိတက်ဒီပို့ပြီးတော့ပြင်ထန်လာမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုထိခိုက်မှာအမှန်ပါပဲ။တကယ်တမ်းကျတော့ကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းကိုမသွေးပြည်ခြင်းမူတမတော်ရောမြန်မာပြည်ပြည်သားတွေရောတသွေးကြီးစစ်သားနေရှိတဲ့ကြောင်ကျွန်တော်လိုချင်တာပါ။မှားရွေးနဲ့အပြုတ်မှုအလုံးကိန်းကတချို့ရှိနေမှာဒါမှမဟုတ်ဒါအလုံးနဲ့ဆိုင်တဲ့သဘောမျိုးမဟုတ်ပါ
ကျန်တာပရိမဏိကကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာကုလအတွင်းမှုချုပ်မစ္စတာဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ရေးအဆိုမူကြမ်းအတည်ပြုပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်အရင်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတော့ VJ နမ်ဘီယာဖြစ်ပြီးသူ့ရဲ့တပ်တန်းကုံဆုံသွားပြီးမှလူသစ်ခန့်ဖို့စဉ်းစားနေကြတာပါဒီအထူးကိုယ်စားလှယ်ဘယ်သူဖြစ်လာမလဲဆိုတာမသိနိုင်သေးပေမဲ့မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုကုလသမဂ္ဂကချင်းကပ်ရမှာမျက်မျှတတဆောင်ရွက်နိုင်သူကိုရွေးချယ်ဖို့လိုကြောင်း88မျိုးဆက်ခေါင်းဆောင်ဦးကူကူကြီးကပြောပါတယ်
။အဲ့ဒီအထူးကိုယ်စားလှယ်ကဒီရင်းဒီသူတွေခံစားမှုတွေသိုးရင်မှုတွေကိုလေးလေးနက်နက်နားလည်စဉ်းစားနိုင်တဲ့မျက်မျှတတဆောင်ရွက်နိုင်တဲ့သူတွေဖြစ်ဖို့ပဲဆိုတဲ့။တခုကဒါကိုမွတ်စလင်ဆိုပြီးတော့ဘာသာရေးပုံစံနဲ့ပြင်ပကချင်းကပ်တာတော့လကောင်းကံကြွေပြည့်စင်တာတော့လကောင်းအဲ့ဒါဟာသက်တမကိုပူပြီးရှုပ်ထွေးနေလိမ့်မယ်အန်ဒီရေပူကြီးတယ်လို့ကျွန်တော်တော့မြင်တယ
်ကုလတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရွေးချယ်မှုကိုဒီဇင်ဘာလတည်းကျင်းပမဲ့193ညမြောက်ကုလအထူးတွင်းညီလာခံမှာတရားဝင်အတည်ပြုဖို့ရှိပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးအခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျစ်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအပြင်လူမျိုးစုဖေရှားရှင်လင်းရေးလုံဆောင်ခဲ့တယ်ဆိုပြီးစွပ်စွဲချက်တွေရှိခဲ့တာနဲ့ပတ်သက်လို့မဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတင်းနှံလာနေကပဲ အစီရင်ခံစာထုတ်ပြန်ညွှန်းဆိုခဲ့ပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ပြခဲ့တာပါရှင်။တစ်ဆက်ထဲမှာပဲဒီမိုကရေစီဖော်ဆောင်နေတဲ့အစိုးရလက်ထက်မှာအခြေခံလူ့အခွင့်အရေးဖြစ်တဲ့လူလတ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သက်တာမျိုးမရှိသင့်ဘူးလို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ရန်ကုန်တိုင်းလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရန်ကုန်တိုင်းအတွင်း17မြို့နယ်မှာဆန္ဒပြခွင့်မပြုဖို့သက်ဆိုင်ရာရဲဌာနတွေကိုညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုကိုအောင်အောင်ကအမြင်မြန်တင်ပြပေးထားပါတယ်ရှင
်ရန်ကုန်တိုင်းအတွင်းကကြောက်တရာပပေးတန်းလတာလမ်မရော်မင်္ဂလာတောင်ညွန့်ဗဟန်းစမ်းကြောင်ဘိုးတထောင်ဒဂုံအလုံးနဲ့ပဇွန်တော်မျိုးနယ်တွေအတွင်းဆန္ဒပြခွင့်တောင်းခံလာရင်ခွင့်မပြုဘူးရန်ကုန်တိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘူမှုကြီးအောင်စိုးမှုကနိုဝင်ဘာ9ရက်နေ့မှာအဲ့ဒီမျိုးနယ် Yes Gang တွေကိုအကြောင်းကြားခဲ့တာပါအစိုးရအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးချိုးဖောက်နေတဲ့တစ်ချိန်တည်းမှာအခုလိုအခြေခံလူခွင့်ရေးပေါ်ပိတ်ပင်တင်တာမျိုးတော့မရှိသင့်ဘူးလို့ညီမချင်းမြန်မာအဖွဲ့ညွှန်ကြားမှုဥအောင်မျိုးမင်းကထောက်ပြပါရတယ
်ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာစိတ်တမ်းလည်လည်မှုလည်းပါပါတယ်ငင်းညာစွာစီတန်းလဲလဲခြင်းကလူခွေနဲ့ပတ်သက်ရင်တကယ်ကိုအခြေခံကြတော့အရာဖြစ်တယ်။လူတွေရဲ့ယုံကြည်ချက်နဲ့အစိုးရရဲ့လိုအပ်ချက်တွေကိုထုတ်ဖော်ပြောဆိုဖို့အတွက်ဒါကကောင်းသောနည်းလမ်းဖြစ်တဲ့အတွက်ဒါတွေကိုပိတ်ပင်တားဆီးမှုကိုတတ်နိုင်တယ်မလို့ရပါဘူး။အထူးသဖြင့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဒါကိုအတိအလင်းဖော်ပြထားတယ်။ငင်းစုစီဥပဒေနဲ့ပြဋ္ဌာန်းပြီးတော့လဲဒါတွေကိုလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုဖို့အတွက်ရှိထားပြီးတဲ့အချိန်မှာလူခွေရမဖြစ်တဲ့တော့လုံဆောင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်အများပြည်သူအနေနဲ့ခီးသွွာလာရမှာအနောက်ရှက်မဖြစ်စေဖို့နဲ့လမ်းကြောမပိတ်ဆို့ဖို့ရည်ရွယ်ပြီးအဲ့ဒီ17မြို့နယ်မှာဆန္ဒပြခွင့်မပေးဘဲတာမွေဟစ်တိုင်ခွင့်မှာသာခွင့်ပြုဖို့နယ်လုံးဝန်ကြီးကညွှန်ကြားခဲ့တာလို့လည်းဆိုပါတယ်ရင်ကြောမပိတ်ဆို့စေဘဲအများပြည်သူအနေနဲ့လည်းအနောက်ရှက်မဖြစ်အောင်စနစ်တကျစီမံပေးဖို့အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းမဟုတ်ဘူးပညာရေးအဖွဲ့ညွှန်ကြားမှုကော်မတီကအခုလိုပြောရတယ်
ကျွန်တော်တို့လမ်းသားလမ်းသာတွေကတော့ဒါမြို့တိုင်းယူတိုင်းကတော့ရှိကြပါပဲအဲ့တော့ဒီဥစ္စာတွေအဲ့လိုအနောက်ဆက်မဖြစ်အောင်ဆန္ဒပြတဲ့လူတွေမှာလည်းတာဝန်ရှိတယ်လို့သူတို့ရဲ့ဆန္ဒပြမှုအနေအထားကိုလည်းလုံးလုံးကျုံကျုံနဲ့ပြီးရင်ဒုက္ခအနေပါညာမဖြစ်အောင်ဆိုပြီးရခါကြလို့ရှိလို့ရှိရင်တာဝန်ရှိတဲ့အနာပါရင်နေရာတစ်သက်မှလည်းတော့အနေသိရင်တော့လောက်ရမယ်နေထားလို့ရှိတာပေါ့။ဒါလို့ဆိုတော့ဆန္ဒပြတယ်ဆိုတဲ့ဥစ္စာကကိုယ့်ရဲ့ယုံကြည်ချက်တွေအကုန်လုံးကိုပြည်သူလူထုသိအောင်ဖုတ်ပေါ်ပြတဲ့အနေအထားမျိုးအတူအောင်မတင်နိုင်အတူအောင်ဘာမှမတင်နိုင်ဘူးဆိုတဲ့ဥစ္စာကိုဖုတ်ပေါ်တဲ့အနေအထားမျိုးတွေရှိတတ်တာဟုတ်အဲ့တော့ဆန္ဒပြတာကတော့လူများများသိတဲ့နေရာမှာဆန္ဒပြကြတာများကြတာပဲလေ
ရန်ကုန်မြို့နယ်မမေချိုကတော့အချက်ချာကြတဲ့ရန်ကုန်မြို့လေလိုနေရာမျိုးမှာဆန္ဒထုတ်ဖော်ရတာဟာပိုအဆင်ပြေတယ်လို့ဆိုပါတယ်တခြားမြို့နယ်တွေကဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအားလုံးနဲ့အလွယ်တကူလာရောက်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်အခုလိုညှဉ်းပန်းချက်ကိုပြန်လည်ပြင်ဆင်လိမ့်မလားဆိုပြီးတော့လဲသူကမျှော်လင့်နေတာပါ
အများကြီးကဒီခေတ်အဆက်ဆက်အကုန်လုံးတည်ထားကြတာဒီမြို့တော်ခမရှိကိုပဲအဲ့ဒီအများပြည်သူရဲ့စီရန်လည်းဆန္ဒဖော်ထုတ်တဲ့နေရာချစ်ပြီးသားကြတာလေ။တမွေဖြစ်တိုင်းဆိုတာကအခုမှတချို့တွေဆိုခုမှလောင်ကြားမှုတာပေါ့။အဲ့ဒီတော့မလို့ဟိုပြည်သူအနေနဲ့ဆိုရင်တော့မြို့တော်ခမရှိရတော့ပိုးအဆင်ပြေတယ်။ဒါမှလည်းဒီချိန်မှာမိုးလေကြီးအစိုးရပြည်သူလူထုအစိုးရတက်လာပြီ။ပြည်သူစင်မှထားတဲ့အစိုးရတက်လာပြီဖြစ်တယ်။အဲ့ဒီတော့မလို့ဝန်ထမ်းအစိုးရအနေနဲ့ထောက်ရောက်ကြံတာကညွှန်ကြားချက်ထုတ်တာမျိုးမဟုတ်ဘူး။ဒီနယ်လုံးဝန်ကြီးကထုတ်တယ်လို့တမင်းတွေမှာတက်လာတာညီမတို့တွေ့ရတယ်ပေါ့။အဲ့ဒီတော့မလို့ဟိုအရှင်ပြည်အောင်ပေါ့နော်ဒါယာယီလားဘာမှမဟုတ်အရှင်ကာလဘာမှအကြည့်ဘာမှမဖြစ်နေမှာလဲစောင့်ကြည့်ရမှာပေါ့
ဒီမိုကရေစီပေါ်ဆောင်နေတဲ့အရသာအစိုးရလက်ထက်မှာရရှိထားပြီးသားခွင့်ရည်တွေနဲ့ပတ်သက်ပြီးတော့ကန့်သက်လာမှုတွေအပေါ်စိုးရိမ်မိတယ်လို့လဲသူတို့ရဲ့သဘောထားတွေကိုပြောကြပါရခင်ဗျာ
ဒေါရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆစ်ဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးသင့်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-332-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။စမီနီကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။ စနေညတရားလိုင်းလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်။အမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာမဖွဲ့မရလုပ်ခဲ့တဲ့ဆိုပြီးအမှုပညာလောကနဲ့နိုင်ငံရေးလောကကနာမည်ကြီးထင်ရှားသူတို့ချို့ဆွဆွဲခံရတဲ့သတင်းတွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေပြီးအဲ့ဒီထဲမှာအခုနောက်ဆုံးအမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမအယ်ဖရန်ကန်လည်းပါဝင်ပါတယ်။2006ခုနှစ်ကအရှေ့လေပိုင်းဒေသကိုဖြောဖြည်းရေးအစီအစဉ်တစ်ခုနဲ့တွားရောက်ခဲ့စဉ်မှာရေဒီယိုသတင်းကြေညာတဲ့မိန်းကလေးတယောက်ကိုအတင်းနမ်းပြီးခနာကိုကိုလည်းကင်တွယ်ခဲ့တယ်လို့အမျိုးသမီးဘက်ကဆွဆွဲလိုက်တာကြောင့်အကြီးအကျယ်ဝေဖန်ခံနေရတာပါတချိန်တည်းမှာအယ်ဘမ်မပြည်နယ်အထက်လွှတ်တော်အမတ်အဖြစ်ရှင်ပြိုင်မဲ့သူဟာလည်းအသက်မပြည့်သေးတဲ့မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအရဆိုကားနှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ် VOA သတင်းတောက်စလာဒီဇာဟုရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမှာအာဏာရှိတဲ့အမျိုးသားတွေရဲ့လိမ်ပိုင်းဆိုင်ရာအရဆိုကားနှောက်ယှက်တာတွေခံခဲ့ရတဲ့အမျိုးသမီးတွေတယောက်ပြီးတယောက်ထွက်လာပြီးတဲ့နောက်အမေရိကန်အမျိုးသမီးတွေဟာနေပေါင်းများစွာရင်ကုန်နှုတ်ပိတ်လာခဲ့တာတွေကိုဖွင့်ချလာနေကြပါတယ်။မနေ့ကသပရိနေ့ကတော့ California ပြည်နယ်ကရေဒီယိုအစီအစဉ်တင်ဆက်သူ Lian Tweeden ကဒီမိုကရက်အထက်လွှတ်တော်အမတ် Franken ဟာလွန်ခဲ့တဲ့17နှစ်က Afghanistan နိုင်ငံမှာလုံမဲ့ပွဲအတွက်အစမ်းလေ့ကျင့်နေတုန်းဇာလန်းကိုရုတ်တရက်ပြောင်းပြီးတော့သူမကိုအတင်းကျပ်နမ်းခဲ့တယ်လို့ဆွဆွဲခဲ့ပါတယ
်။ And before you even know it, I mean you kind of get close and he just put his hand on the back of my head and
ကိုကတည်းကမချလိုက်မိချိန်လေးမှာပဲသူကသူ့ရဲ့လက်ကိုကျမရဲ့ခေါင်းနောက်ကနေဆွဲကင်လိုက်ပြီးတော့သူ့မျက်နှာနဲ့ကပ်ပြီးတော့နမ်းလိုက်ကြတာပါပဲဖြစ်သွားတာကသိပ်မြန်ပါတယ်သူ့ရဲ့နှခမ်းနဲ့ကျမရဲ့မျက်နှာကိုနမ်းတယ်ပြီးတော့နှခမ်းချင်းတိတ်နမ်းပြီးတော့သူ့ရဲ့ရှာကြီးနဲ့ကျမကိုနမ်းတော့တာပါပဲကျမမှတ်မိတာကတော့သူ့ရဲ့နှခမ်းတွေကတရွေတွေစိုးနေပြီးကြံခီးစဉ်တစ်လျှောက်လုံးမှလည်းကျမကသူ့ကိုငါးနှခမ်းလို့ခေါ်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကိုပဲကျမမြင်နေမိလို့ပါ
Franken နေနဲ့နောက်ကိုဘရောမအဲ့လိုမလုပ်ဖို့ပြောခဲ့တယ်လို့လည်း Tweeden ကပြောပါတယ်။ဒါပေမဲ့သူတို့ပြန်လာတဲ့အချိန်လေးပေါ်မှာသူတို့နှစ်ယောက်ဓာတ်ပုံရိုက်ထားတာကိုသိခဲ့ရတယ်လို့ Franken ကဆိုပါတယ်။အဲ့ဓာတ်ပုံထဲမှာတော့ Tweeden အိပ်ပျော်နေတဲ့အချိန်မှာသူမရဲ့ရင်သားကို Franken ကကင်နေတဲ့ပုံမျိုးရိုက်ထားတာဖြစ်ပါတယ်။ Franken ကတော့သူ့အပေါ်ဆွဆွဲတာတွေကိုညှင်းဆိုခြင်းမပြုခဲ့သလိုဒီဓာတ်ပုံကသူမကိုနောက်ချင်တဲ့အတွက်ရိုက်ခဲ့တာဖြစ်တယ်ဆိုပြီးချက်ချင်းပဲတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ Tweeden ကတော့ဒါဟာရည်စရာကိစ္စမဟုတ်ဘူးလို့ပြောပါတယ
် Nothing like that is ever funny. I mean is it funny if he does that to your sister or your daughter?
ဒါမျိုးကရည်စရာကိစ္စမဟုတ်ပါဘူး။တကယ်ပြောတာပါ။ရှင်တို့နှမတွေအမေတွေသမီးတွေကို तू ကအဲ့ဒါလို့လုပ်ရင်ရောရည်စရာကောင်းမလားရှင့
်။လိမ်ပိုင်းဆိုင်ရာအရနောက်ဆက်စော်ကားတယ်ဆိုပြီးဝေဖန်ခံနေရတဲ့နောက်ထပ်နိုင်ငံရေးသမားတစ်ယောက်ကတော့ Alabama ပြည်နယ်တရားသူကြီးဟောင်းလည်းဖြစ်အထက်လွှတ်တော်အမတ်လောင်းလည်းဖြစ်တဲ့ Raymo ဖြစ်ပါတယ်။သူဟာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအရာကိုထိလဲအောင်ကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံနေရတာပါမိန်းကလေးတွေရဲ့အမေရိကန်ကနေခွင့်ပြုချက်နဲ့လှုပ်ခဲတာဖြစ်တယ်လို့သူကပြောပါတယ်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့မိုးအနေနဲ့ရွေးကောက်ပွဲကနေနှုတ်ထွက်တင့်ပြီးတော့အထက်လွှတ်တော်ချင်းဝဆိုင်ရာကော်မတီအနေနဲ့လည်း Franken ရဲ့အမှုကိစ္စကိုပြန်လေ့လာဆန်းစစ်တင့်တယ်လို့ပြောကြားလိုက်ပါတယ်ဒီပေါ်မှာ Franken ကကန့်ကွက်ခြင်းမရှိခဲ့ပေမဲ့လည်းမိုးကတော့ဝေဖန်တုံ့ပြန်လိုက်ပါတယ်
Many of you have recognized that this is an effort by Mitch McConnell.
Yeah, Mitch McConnell and his cronies တွေက Alabama ပြည်သူလူထုစီကနေဒီရွေးကောက်ပွဲကိုလေ့ထုတ်ခြင်းလို့လုပ်တဲ့ဆိုတာနဲ့သူတို့အနေနဲ့ Alabama ပြည်သူတွေကိုကိုစားပြုမှာမဟုတ်ဘူးဆိုတော့ခင်ဗျားတို့တော်တော်များများလည်းတည်ထားလောက်ပြီးဖြစ်ပါတယ
် American သမ္မတ Donald Trump ကတော့ Raymo ရွေးကောက်ပွဲဝင်မဲ့ကိစ္စကိုထောက်ခံထားပါတယ်ဒါပေမဲ့သမ္မတ Trump အနေနဲ့မိုးကိုဆက်ပြီးထောက်ခံမလားမထောက်ခံဘူးလားဆိုတာကိုတော့သမရရဲ့ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကကြာသပတေးနေ့ကရှင်းရှင်းလင်းလင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူ
း The president believes that these allegations are very troubling and should be taken seriously.
ဒီစွဲချက်တွေဟာလွန်ပြဿနာရှိပြီးတော့ဒါကိုလေးလေးနက်နက်ကင်တွယ်ဖြေရှင်းသင့်တယ်လို့သမရကယုံကြည်ထားတာပါပြီးတော့အလာဘားမားပြည်နယ်ရဲ့နောက်တက်လာမယ့်အထက်လွှတ်တော်အမတ်ဘသူလဲဆိုတာကိုအလာဘားမားပြည်သူတွေကပဲဆုံးဖြတ်သင့်တယ်လို့သူထင်ပါတယ်
Hollywood ကရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ဟာလိမ်ပိုင်းဆိုင်ရာအရာစော်ကားနှောက်ယှက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေအတော်များများပြီးခဲ့တဲ့လကထွက်လာပြီးတဲ့နောက်ပိုင်းမှာဒီမော်ကြော်ကြားသူတွေနိုင်ငံရေးသမားတွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်တယ်ဆိုပြီးဆွဆွဲချက်တွေလည်းမှုလို့ပေါက်ပြီးတော့ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင
်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြညည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရစုံလင်အမေရိကန်တခွင်အစီအစဉ်တွေအပြင်
အခုနောက်ပိုင်းတော့ဒီတော်တော်များများတော့လမ်းတွေကကုမ္ပဏီကြီးတွေကို BOD စနစ်နဲ့ပေးပြီးတော့လုပ်ထားတဲ့အတွက်ကြောင့်ကောင်းလာပါတယ်။အမြန်လမ်းတစ်ခုကတော့မောင်းရတ
ာ။ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပခဲ့တဲ့32ချိန်မြောက်အာဆီယံညီလာခံနဲ့ဆက်ဆက်ကျင်းပခဲ့တဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံကအမျိုးသမီးများစွမ်းဆောင်ရင်းမြင့်တင်ပေးရင်းနဲ့လူသားအရင်းမြင့်ဖွံ့ဖြိုးတိုးတက်ရေးအကြောင်းမိန့်ခွန်းပြောကြားခဲ့ပါတယ်။အခုလိုပြောကြားခဲ့တဲ့မိန့်ခွန်းမှာမြန်မာအမျိုးသမီးတို့ရဲ့အခွင့်အရေးကဏ္ဍနဲ့ပတ်သက်လို့ဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့မှတ်သားဖွယ်ရာတချို့ကိုကောက်နှုတ်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal It is tradition to look upon the men as a superior gender There is a Burmese saying which I find somewhat reprehensible that you must treat your son like a lord and your husband like a god
ချီယိုစင်နာယမြို့သားတွေကပုံမြင့်မြတ်တယ်ဆိုတဲ့မြန်မာဆူလိုစကားတရားရှိပါတယ်။ဒါကိုသခင်လင်ကိုဖျားဆိုတဲ့စကားပါ။ကျမအနေနဲ့ဒါကိုသဘောမတူဘူးလို့ဆိုရမှာပါ။ဒီနေရာမှာရောက်နေတဲ့အမျိုးသမီးတွေလည်းသဘောတူကြလိမ့်မယ်လို့ကျမမထင်ပါဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပကြာတိမီကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပပြုစည်းခဲ့တဲ့32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်ကျင်းပတဲ့ဘစ်ကောအာဆီယံစီးပွားရေးနဲ့ယင်းမြို့နာမှုညီလာခံမှာနိုဝင်ဘာလ10ရက်နေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲဒီစီးပွားရေးနဲ့ယင်းမြို့နာမှုညီလာခံမှာဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိကုံးမှာအမျိုးသမီးများစွဲ့ရည်မြင့်တင်ရေးနဲ့လူသားရေးမြင့်ဖွံ့ဖြိုးတိုးတက်ရေးအကြောင်းအရာနှစ်ရပ်တူကိုမူတည်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။
I should mention here that traditionally our women have always been at the forefront of business. When I was a child, I was brought up to understand that men usually went into the civil service.
ချစ်မတင်ရမှာကတွင်ပြောကြားလူရာကတော့ချစ်မတို့မြို့သမီးတွေဟာစီးပွားရေးလုပ်ကံရမှာရှေ့တန်းကအမြဲပါဝင်ခဲ့ကြတာပါ။ချစ်မငယ်စဉ်ကနားလေထားခဲ့တာကအမျိုးသားတွေကဂုဏ်ရှိဖို့အစိုးရမှူတန်းတွေအဖြစ်လုပ်ကံကြတယ်မြုပ်သမီးတွေကတော့မိဖို့ကြောင့်လုံစီဖို့စီးပွားရေးလုပ်ကင်ကြရတယ်ဆိုတဲ့အချက်ပါဒါကြောင့်မိသားစုစားဝတ်နေရေးဖူလုံဖို့အတွက်အမျိုးသမီးတွေကိုအမြဲအားထားခဲ့ကြရပါတယ်ဒါကြောင့်လေဒီနေ့ကျမတို့နိုင်ငံမှာစွန်းဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေထဲမှာအမျိုးသမီးတွေက48ရာခိုင်နှုန်းပါနေတာကလည်းမဆမ်းပါဘူးလို့ဒေါအောင်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်ခုလိုပုဂ္ဂလိကကဏ္ဍမှာမြုပ်သမီးများပါဝင်မှုကအားကျစရာကောင်းပေမဲ့လို့လေကိုယ်တော်သမီးတွေရှေးရိတ်တွေရုန်းကန်နေကြရတဲ့အမျိုးသမီးအများစုလည်းရှိသေးတဲ့အကြောင်းဒေါန်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်
။ While I'm delighted to witness the active participation of women entrepreneurs in the private sector, I'm also
ပုဂ္ဂလိကစီးပွားရေးကဏ္ဍမှာစွန်းဦးတီထွင်စီးပွားရေးလုပ်ငန်းရှင်အမျိုးသမီးတွေပါဝင်မှုကိုကျမမြင်ရတာတိတ်ကျေနပ်မိတယ်လို့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေဟာလည်းဒီစနေမြအခက်ခဲမျိုးမျိုးကိုရင်ဆိုင်ပြီးငွေကိုချွတ်ချုပ်စုကနိနာခံက သူတို့သားသမီးတွေအနာဂတ်ရေးကောင်းမွန်စေရတဲ့ခေါင်းမော်ပြီးကြိုးပမ်းကြတာကိုလည်းကျွန်မအားကြမိပါတယ်ဒီအမျိုးသမီးတွေဟာသူတို့အတွက်သူတို့မိသားစုအတွက်ပြင်နိုင်ငံရဲ့ကြီးပွားတိုးတက်ရေးအတွက်လည်းကြိုးပမ်းနေကြတာဖြစ်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်မြန်မာအမျိုးသမီးတွေဟာပညာရေးကိုလည်းဦးစားပေးတာတွေ့ရတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ
် Our womenput a great premium on education. They always have.
ကျမတို့မြန်မာအမျိုးသမီးတွေဟာပညာရေးမှာတိတ်ကိုကြိုးစားခဲ့ကြပါတယ်။ဒါဟာအရင်ကတည်းကပါပဲ။ဒါကြောင့်လဲကျမတို့နိုင်ငံရဲ့အနာဂတ်မှာမျှော်လင့်ချက်တွေထားနိုင်တာဖြစ်ပါတယ်။လူငယ်တွေဟာသူတို့ရဲ့အနာဂတ်ကောင်းမွန်ရေးအတွက်စွမ်းရည်မြင့်မားရေးအတွက်သူတို့ရဲ့မိခင်တွေသူတို့အမညီမတွေစနီးတွေကိုအတူယူနိုင်ကြမှာဖြစ်ပါလေလို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါလေမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေမှာအဓိကပါဝင်လှုပ်ဆောင်နေကြတာဖြစ်ပြီးရင်းနှီးငွေရရှိဖို့ဈေးကွက်ရှာတတ်ဖို့နေရာပိုင်ဆိုင်နိုင်ဖို့ဗဟုသုတအချက်အလက်ရရှိနိုင်ဖို့ခင်မီနီးပညာလက်လှမ်းမိနိုင်ဖို့အဆရှိတဲ့အကဲဆမှုတွေကိုနေရာတိုင်းမှာရင်ဆိုင်နေရတဲ့အကြောင်းဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုအကဲဆမှုတွေရင်ဆိုင်နေရတဲ့အပြင်ကျောင်းမှာခွဲခြားတဲ့ဆက်ဆံမှုကိုလည်းအခြေခံအဖြစ်ရင်ဆိုင်နေရတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ
်။ It is true that we are not discriminated in the sense of being debarred from any activities such as
စီးပွားရေးလုပ်ငန်းရမှာနဲ့အသက်မွေးကြောင်းလုပ်ငန်းတွေမှာအမျိုးသမီးတွေကိုပိတ်ပင်ထားတာမရှိဘူးဆိုတာမှန်ပေမဲ့ရိုးရာအစဉ်လာရအမျိုးသားတွေကိုပိုတံပိုးရှိတယ်လို့ယူဆကြတာတွေ့ရပါတယ်။သမီးတွေထက်သားတွေကိုမျက်နှာသာပေးတဲ့အမေတွေလည်းရှိပါတယ်။အထူးသဖြင့်ပညာသင်ကွင်းနဲ့ပတ်သက်လို့ဖြစ်ပါတယ်။ဒါပေမဲ့လို့ချိန်ထဲမှာပဲမိခင်တွေကအသက်ကြီးလာရင်သူတို့ကိုပြုစုဖို့ကသားတွေကိုအားကိုးရမှာမဟုတ်ဘဲသမီးတွေကသာအားကိုးရမယ်ဆိုတာကိုသဘောပေါက်ကြပြီပဲလို့လေမိခင်တွေကဒါတွေကိုတိတိကျကျနဲ့ပဲသားတွေကသာဦးစားပေးကြတာတွေ့ရတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြသွားပါလေ။ဒါအပြင်မြမလေးရစိုက်ပျိုးရေးလုပ်ငန်းမှလည်းထက်ဝက်မှအမျိုးသမီးတွေကပါဝင်လုပ်ကိုင်နေကြရပြီးသူတို့ရဲ့လူအားကိုတံပိုးထားခြင်းမခံရတာတွေ့ရတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါလေ
။ In Myanmar, women account for approximately half of the agricultural workforce. However,
မြန်မာနိုင်ငံလေယာကန္တမှာအမျိုးသမီးတွေကထက်ဝက်ပါဝင်နေပေမဲ့အများအားဖြင့်လေသူမတွေအဖြစ်ပဲတွေ့ရပြီးလေယာစိုက်ပျိုးရေးမှာဘယ်တိနံကိုစိုက်မယ်ဘယ်အချိန်စိုက်မလဲဆိုတဲ့အရေးကြီးတဲ့အဆုံးဖြတ်ပိုင်ခွင့်တွေမရှိကြသလိုလေယာမြေပိုင်ဆိုင်မှုလည်းမရကြတာများပါတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့သင်ကလေးငယ်တွေအနေနဲ့အခြေခံပညာသင်ခွင့်ရရှိချဖို့လိုတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့ပါတယ်
။ To achieve positive change in women's rights, it is important.
မြို့မီများအခွင့်အရေးနဲ့ပတ်သက်လို့အပြူသောဆောင်နဲ့အပြောင်းလဲရရှိနိုင်ဖို့မူလတန်းနဲ့အလယ်တန်းပညာရေးမှာမင်းကလေးငယ်တွေပညာသင်ခွင့်ရရှိဖို့ကအရေးကြီးပါတယ်။လူ့သမားအင်အားမှလည်းအမျိုးသမီးတွေပိုပါဝင်နိုင်ဖို့ကိုဝင်ဆောင်မိခင်တွေစာမရေးပြုစုစောင့်ရှောက်ခွင့်ခံရဖို့လူမှုရေးရာခိုင်မာတဲ့အကာအကွယ်ပေးနိုင်ဖို့နဲ့အဆုံးဖြတ်ပေးနိုင်မဲ့နေရာတွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့ကိုထောက်ခံအားပေးရမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုအကဲဆမှုတွေရင်ဆိုင်နေရပြီးမဲ့လို့လေတက္ကသိုလ်ပညာစီးပူရမှာတော့အမျိုးသမီးတွေအရေးအတွက်ကအမျိုးသားတွေထက်ပိုများတာတွေ့ရကြောင်းဒေါက်တာဆန်းစုကြည်ကထောက်ပြသွားပါတယ်
။ In the education sector,We can say that in my country, women are going ahead of the men. Already in Rangoon University, 60...
Kinyayi ganda ma, chmaru nenga ma, amyotha rui shi ga, amyotha mi rui ga, pye ni de lu pyo nai ma re. Yangon tekdu ma, chongda, chokse ya gai nung ga, amyotha mi rui pye pa re. Da ga, kinyayi ma, amyotha mi rui ga, po ta re, sura gu, pya ta ya yao pa re. Da bien, ye ji de, kinyayi thana rui ma le,ပမုခရာလူတွေမှာအမျိုးသမီးတွေထမ်းဆောင်တာပိုပြီးများနေပါလေ။ချိန်ထဲမှာပဲအမျိုးသားတွေကိုအစိုးရမှုထမ်းတဲ့နေရာတွေမှာမတွေ့ရသလိုပညာရေးကဏ္ဍမှာမှုထမ်းတာတွေလည်းမတွေ့ရပါဘူး။စီးပွားရေးကဏ္ဍမှာသွားလုပ်ကင်ကြတာဖြစ်နိုင်ပါလေ။အဲ့ဒီမှာလေအမျိုးသမီးတွေပါဝင်မှုကများနေတာဖြစ်ပါလေ။ဒါကြောင့်လဲကျွန်မမကြာခဏမေးရတဲ့မိကွန်းတစ်ခုကတော့အမျိုးသားတွေဘယ်ရောက်ကုန်ကြပြီလဲဆိုပြီးဒေါအောင်ဆန်းစုကြည်ကမိကွန်းထုတ်ခဲ့ပါလေ။ ခုလိုမြို့သမီးတွေကြိုးပမ်းမှုကြောင့်အောင်မြင်မှုတွေရရှိပေးမယ်လို့လေမြို့သမီးတွေကလုပ်ငန်းမကျွမ်းကျင်ကြဘူးအင်ရှင်မတွေပဲဖြစ်ကြတယ်အဆုံးဖြတ်ပေးနိုင်စွာရှိကြဘူးဆိုပြီးရှုမြင်ခံရစေဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပြီးမြို့သမီးတွေစွမ်းရည်မြင့်တင်နိုင်ရေးအတွက်မြန်မာနိုင်ငံက10နှစ်ကြာမဟာဗျူဟာစီမံကိန်းကိုချက်မှတ်လှုပ်ဆောင်နေတယ်လို့လေသူကပြောခဲ့ပါတယ်ဒါအပြင်ခဏိကဘာမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့လေဒေါအောင်ဆန်းစုကြည်က
It is said that women hold up half the sky but I would rather say that they nurture half
ကောင်းကင်အတွက်ကိုအမျိုးသမီးတွေကဖိမထားရတယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ဒါပေမဲ့ချမအနေနဲ့ပြောလို့ရတာကအမျိုးသမီးတွေဟာကောင်းကင်ရဲ့တစ်ဝက်တစ်ကပြုစုဆောင်ရှောက်နေရတာဖြစ်တဲ့အပြင်ကဘာကြီးတစ်ဝက်ကိုလည်းပြုစုပြိုးထောင်နေရတာဖြစ်ပါတယ်ဒီကဘာကြီးဟာလူတွေနေထိုင်ရာရုံးကန်လှုပ်ရှားရာမျိုးဆက်သစ်တွေရဲ့အနာဂတ်ကိုဖန်တီးရာဖြစ်တာမို့မျိုးသမီးများပိုးပြီးစွန့်အင်မြင့်တင်ပြေဝကြဖို့အရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူဒီသတင်းပါရဲ့မျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့ခရစ်စမတ်ဖိုဖိုကြီးဆန်နက်စ်ကလော့တွေအတွက်ဖွင့်လှစ်ထားတဲ့သင်တန်းကျောင်းနဲ့အမေရိကန်ပြည်တွင်းစစ်ကာလကစစ်တီတွေရဲ့နေထိုင်မှုဘဝပုံစံတရုတ်ပြပွဲအကြောင်းတွေကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
ခရစ်စမတ်နာနီလာချိန်ဖြစ်တာကြောင့်ခရစ်စမတ်ဘိုးဘိုးကြီးဆန်နာကလော့စ်ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှကမ်းမွေးရှိရှိထားပြီးအနီရောင်ဝတ်စုံကိုစင်မြန်းရုံနဲ့ဆန်နာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်နာတယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစီကံတွေလည်းရှိနေတာပါ။မီရှိဂန်ပြည်နယ်မစ်လန်မြို့ကတတန်းရှည်ကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်နာကလော့စ်တန်းတန်းကျောင်းအကြောင်းကိုတင်ပြပေးရမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းက Santa Claus 250ကျော်ဟာ Christmas အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမီစီကွန်နက်ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတက်ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်အော့ဘွယ်ဖြစ်ရဆိုတဲ့ကန်ဝင် Christmas ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါတယ်
။ At that time there was a great need for good Santa, better Santa. Santa's
အဲ့ဒီချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်။စန်တာဟာကောင်းတဲ့တဲ့နဲ့ရည်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး။
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါရဲစင်တာရဲ့ဒလိစရိုက်ဝေပုံစားပုံနဲ့ရိန်းဒီးယားတမင်တွေအကြောင်းစတာတွေကိုသိရဖို့ကြောင်းတွေတက်လာကြတယ်လို့ပြောပါရဲစင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါရဲမီရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစင်တာတဦးဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
ဘာလို့ပဲလုပ်ဖို့ရည်ရွယ်အမြဲအကောင်းဆုံးကိုလုပ်ဖို့ကြိုးစားနေမှာလဲ။ကျောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုယ်နဲ့ရည်ရွယ်ချက်တူ250လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေတွေပညာတွေရနေပါတယ
်။ဆန္ဒကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးသတောင်းခွဲလောက်ရှိမယ်လို့ဆိုရတဲ့မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စန္ဒာတင်တန်းကျောင်းကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်တန်းလာတဲ့သူတူဟာ၈ချိန်မြောက်လာတဲ့တားလို့ဆိုပါတယ်။ Fred Oster က
I have been Santa
ဒီခရစ်စမတ်ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်7နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီ2ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောင်းဖွင့်မဲ့နေ့မှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကတိကိုယ်မျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
် Anywhere I go I try to make my
ဘယ်နေရာပဲရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုလုပ်ပြောဆိုပါတယ် ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူ့အတွက်တစ်သစ်လုံးကြာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တလားလောက်အလိုမှာပဲအထူးသဖြင့်ကုန်းတဲ့ကြီးတွေမှာလည်းခလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ရင်းစစ်ပြီးဆုံးသွားတာနှစ်ပေါင်း150ကျော်ရှိခဲ့ပေမဲ့နောက်လာနောက်သားတွေလေ့လာနိုင်အောင်အဲရီခက်ကသမိုင်းဝင်လှုပ်ရှားမှုတွေကိုအခုချိန်မှာပြန်လည်အသက်သွင်းပုံဖော်နေပါတယ်။စစ်ဝတ်စုံတွေတကယ့်ရှေးအောင်လနဲ့တွေရှေးခက်ကအစားအစာတွေနောက်ဘလို့ပုံစံမျိုးနဲ့နေခဲ့ကြလဲဆိုတာတွေကိုပြန်လည်သရုပ်ပြနေတာပါ။အမေရိကန်ပြည်ထောင်စုမှာအသားအရောင်ခွဲခြားမှုတွေရှိနေတဲ့ဆိုတဲ့အသံတွေကြဲကြဲလောလောထွက်ပေါ်နေပြီးတော့တောင်ပိုင်း Confederate တပ်တွေကိုဥဆောင်ခဲ့သူတွေရဲ့ရုပ်တုတွေစိုက်ထူထားတာကိုကန့်ကွက်မှုတွေရှိနေချိန်မှာအခုလိုရှေးခေတ်ဟောင်းကတမိုင်းဝင်ပုံရိပ်တွေကိုပြန်လည်အသက်သွင်းပြသနေရလဲဖြစ်ပါတယ်ပြည်ရင်းစစ်ကာလကမြောက်ပိုင်းယူနီယံတပ်တွေရဲ့စစ်ဝတ်စုံကိုဝစ်ဆင်ထားသူက Petros Petrosian ဖြစ်ပါတယ်။ခြေလင်းတက်ရင်အမှတ်124ကိုဥဆောင်ရသူတဦးအနေနဲ့တရုတ်ပြဝစ်ဆင်ထားပေမဲ့လည်းသူဟာတကယ်ကိုစိတ်ပါလက်ပါနဲ့ပါဝင်တရုတ်ပြနေသူပါ
My father's family came here from Turkish Armenia prior to World War 1.
ဒုတိယကမ္ဘာစစ်မတိုင်ခင် Turkey Armenia စစ်ပွဲကာလကကျွန်တော်အဖေဘက်ကအမျိုးတွေဒီကိုရောက်လာပါတယ်။ Turkey ကအချင်းတွေကြောင့်ဒီကိုပြောင်းလာတဲ့ရွှေပြောင်းခြေချနေထိုင်ကြသူတွေပါ။သူတို့တွေဟာအမေရိကန်လေးဖြစ်ချင်ကြပါတယ်ကျွန်တော်အနေနဲ့လည်းအမေရိကန်သမိုင်းကိုပုံဖော်တဲ့နေရာမှာအခုလိုမျိုးအထူးအခွင့်အရေးတရားနဲ့ပါဝင်ခွင့်ရခဲ့ပါတယ
်ပြည်ရင်းစစ်ကာလ1862ခုနှစ်ကအစားအစာတွေကိုလည်းပြသထားပါတယ
် Sala we get about a half a kilo per day of this for food
တနေ့ကိုဝက်ပေါင်ကျောက်ကီလိုဝက်လောက်ရပါတယ်ကိုကချမ်းသာလို့စင့်အနေငယ်သုံးထိုင်ရင်တော့ပြောင်းစံမှုဂျုံမှုတွေနဲ့ရောဖို့တရားကလေးရနိုင်ပါတယ်ပြီးတော့ရင်းနှင်းနဲ့ထည့်မှွေပြီးတော့ဝက်ပေါင်ကျောက်ကထွက်လာတဲ့စီနဲ့ကြောအဲ့နောက်မနေ့ညစာနဲ့ညလစာတွေအတွက်နေတိုင်းလူလူဒါတွေစားရပါတယ
်ဆက်မှုဖွံ့ဖြိုးတဲ့အမေရိကမြောက်ပိုင်းနဲ့ကျွန်းစနစ်ထွန်းကားခဲ့တဲ့တောင်ပိုင်းပြည်နယ်တွေကြားသဘောထားကွဲလွဲမှုတွေဟာဒီကနေ့တိုင်ရှိနေတယ်လို့တမိုင်းပညာရှင် David Tops ကပြောပါတယ
် It said that the South was fighting for independence and the North was fighting for freedom
တောင်ပိုင်းကလည်းလွတ်လပ်ရေးအတွက်တိုက်ပွဲဝင်တယ်ပြောပါတယ်မြောက်ပိုင်းကလည်းအဲ့လိုပြောပါတယ်ရွေရချင်းအတူတူမဟုတ်ကြဘူးလားဗျာတကယ်တော့မဟုတ်ပါဘူးမြောက်ပိုင်းကလူတွေတိုက်ပွဲဝင်နေတာကတခြားသူတွေရဲ့လွတ်လပ်ရေးအတွက်ဖြစ်တာကြောင့်ပို့ပြီးတော့စိတ်တက်အင်အားတက်ကြွဝဲရဖြစ်ပါတယ
်တောင်ပိုင်းကတီးကြနေထိုင်လူတွေကတော့ပြည်နယ်အလိုက်တီးကြရက်တီပိုင်ခွင့်ကိုလိုချင်နေတာပါ Confederate စစ်သည်တဦးအနေနဲ့ဝစ်ဆင်ထားတဲ့ Kevin Farah ကအခုလိုပြောပါတယ
် We fought for just our individual states our
လွတ်လပ်တဲ့တီးကြပြည်နယ်တွေအဖြစ်ရက်တီခြင်းလို့အခုလိုတိုက်ပွဲဝင်တာပါတောင်ပိုင်းတပ်ဖွဲ့ဝင်အများစုဟာကျွန်းစနစ်ကိုလက်မခံသလိုကျွန်းတွေလည်းမပိုင်ဆိုင်ကြပါဘူးသူတို့ဟာကျွန်းတွေအတွက်တိုက်ပွဲဝင်နေတာလည်းမဟုတ်ပါဘူး
။အဲ့ဒီပြည်ရင်းစစ်မှာရှုံးနေခဲ့တဲ့တောင်ပိုင်းတပ်ဖွဲ့တွေကိုဥဆောင်ခဲ့သူတွေရဲ့အမတ်တရရုပ်တုတွေဖယ်ရှားပစ်ဖို့လှုံ့ဆော်တာဟာလမ်းလွဲလိုက်နေတာပဲလို့လည်းဆိုကြပါရယ်။တမိုင်းပညာရှင် David Tops က
People who tear down monuments are just destroying their land.
တမိုင်းကိုမေးပြစ်လိုက်မယ်ဆိုရင်တော့ခမည်းဟာဘယ်လိုလူလဲလို့မေးရပါလိမ့်မယ်။ဒီအမတ်တရရုပ်တုတွေကိုဖျက်ဆီးပစ်တာဟာအလုံးအတွက်အတိတ်နဲ့အဆက်ပြတ်သွားစေပါရယ်။တောင်ပိုင်းတပ်တွေထဲမှာကျွန်တော်ဘိုးဘွားတွေအမှုထမ်းခဲ့ပူပြီးဒီလူတွေကိုကိုစားပြုတဲ့အထိတ်မှတ်တွေကိုဖြိုဖျက်ပစ်တာဟာအဲ့ဒီသူတွေဒီနိုင်ငံနဲ့တမိုင်းကိုမလေးမစားလုပစ်နေတာပါသူတို့ဟာဒီလိုအနေအထားကိုလုံးဝနားမလည်ကြပါဘူ
းမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်အဖြစ်ပါဝင်တရုတ်ပြတဲ့ Petros Petrosian က
Abraham Lincoln in his second inaugural address said with malice towards none and charity for
Abraham Lincoln ကအာဂဒမထားဘဲနဲ့အလုံးအတွက်မုံမြတ်တဲ့အလှူဒါနတွေလုပ်ဖို့သူ့ရဲ့ဒုတိယသမ္မတသက်တမ်းကျန်သက်စာကျင်းစုပွဲမိကုန်းမှာပြောခဲ့ပူပါတယ်။ဒါဟာဒဏ်ရာတွေကိုကုစားရင်းနဲ့တနိုင်ငံနဲ့အဖြစ်စူးစီးကြပါစုလို့ဆိုလာတာပါ။ဒီအမှားစကားကိုကျွန်တော်တို့ပြန်ပြီးတော့ခံယူလိုက်တာတင်ပါတယ
်။အတိတ်မှာဖြစ်ပျက်ခဲ့တဲ့သင်္ကန်းစာတွေကိုယူပြီးအနာဂတ်မှာပိုကောင်းအောင်ဆောင်ရွက်ဖို့လေသမိုင်းပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီ။ဒေါခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့ပထမနဲ့ဒုတိယအကြီးဆုံးမြို့ကြီးတွေဖြစ်တဲ့ရန်ကုန်နဲ့မန္တလေးကိုကူးဖို့ဖောက်လုပ်ထားတဲ့မိုင်360ကျော်အမြန်လမ်းမကြီးကြောင်းအရင်တုန်းကရထားနဲ့73နာရီကားနဲ့16နာရီတော့ရတဲ့ခီးကိုအခု9နာရီလောက်နဲ့ရောက်နိုင်ပြီဖြစ်ပါတယ်။ ဒါပေမဲ့ဒီလမ်းမကြီးဖောက်ဖို့ဒီဇိုင်းနဲ့ဆောက်လုပ်ရေးအပြင်အန္တရာယ်ကင်းဖို့အတွက်နိုင်ငံတကာကသတ်မှတ်ထားတဲ့စံတွေပါမပြည့်မီတဲ့အတွက်စပြီးဖွင့်ချိန်ကလေးကမတော်တဆဖြစ်မှုများခဲ့တယ်လို့အသက်ဆုံးမမှုတွေများတယ်လို့နာမည်ကြီးခဲ့ရတာပါဒီလမ်းမကြီးမှာကျုံ့ရတဲ့အန္တရာယ်အနေအထားကိုသိရအောင်ဒီလမ်းကိုအမြဲတမ်းပြီးသွားလာနေသူကိုနေလင်းဖြိုးကိုမေးမြန်းပြီးတင်ပြပေးပါရစေတန်ခိုး54ခုနှစ်ဦးနှုအစိုးရရဲ့ပြည်တော်သားစီမံကိန်းထဲမှာဒီမြို့ကြီးနှစ်မြို့ကိုဆက်သွယ်တဲ့လမ်းမကြီးဖောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးအမေရိကန်ကအင်ဂျင်နီယာပိုင်းဆိုင်ရာကနဦးတိုင်းထွာမှုတွေလုပ်ပေးဖို့1956ခုနှစ်မှာကန့်လန့်ခဲ့တာပါ1960မှာတိုင်းတန်မှုတွေပြီးတော့ဆောက်မယ်ဆိုကုန်ကျစရိတ်ကများနေလို့မြန်မာအစိုးရကတွန့်နေတဲ့အတွက်အမေရိကန်ကပဲဈေးပိုတက်တာမဲ့လမ်းရအောင်ထပ်ပြီးတိုင်းတာပေးခဲ့ပါတယ်62ခုနှစ်စစ်အာဏာသိမ်းမှုနဲ့အတူကြန့်ကြာခဲ့တဲ့ဒီလန်းအတွက်တင်သွင်းတဲ့အဆိုအသက်ကို63ခုနှစ်မှာစစ်အစိုးရကရန်ကုန်ကနေပဲခူးအထိခွင့်ပြုခဲ့တာဖြစ်ပေမဲ့နောက်ပိုင်းအမေရိကန်နဲ့ဆက်ဆံရေးပြတ်ပြားမှုနဲ့အတူလမ်းလည်းမဖောက်ဖြစ်ခဲ့ပါဘူး။ရန်ကုန်မန်းလေးလမ်းဟောင်းနဲ့ပဲခူးရုံးမတို့ကြားမှာရှိတဲ့ဒီလန်းကိုစစ်အစိုးရလက်ထက်မှာဆောက်လုပ်ရေးဝန်ကြီးဌာနက2005ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2009ခုနှစ်မှာနေပြည်တော်အထိနဲ့2010မှာမန္တလေးအထိပောက်ခဲ့ပါတယ်။ဒီအမြင်လန်းဖောက်ပြီးချိန်ကစပြီးအမြဲသွားလာနေသူကိုနေလင်းဖြိုးကတော့အရင်ကလိုအချိန်သိမ့်မကုန်ပဲခီးပေါက်တာမို့အဆင်ပြေတယ်လို့ပြောပါတယ
်အခုနောက်ပိုင်းတော့ဒီတော်တော်များများတော့လမ်းတွေကကုမ္ပဏီကြီးတွေကို POD စနစ်နဲ့ပေးပြီးတော့လုပ်ထားတဲ့အတွက်ကြောင့်ကောင်းလာပါတယ်အမြင်လန်းတစ်ခုကတော့မောင်းလာစိတ်ဆိတ်တော့ချင်းမရှိတော့အဲဒါတော့တခြားမြို့တွေမဖြတ်ရတဲ့အတွက်ကြောင့်အမြန်လမ်းဆိုရင်ဒီလိုရန်ကုန်နေပြည်တော်မန္တလေးပေါ့နော်ဈာလိုက်သွားလို့ရတယ်362ခုနှစ်မိုင်ဝေးတယ်ခင်ဗျ6ကျန်ရည်ပြီဆိုရင်ရှိခဲ့တဲ့လမ်းကမြို့တွေအသီးသီးဖြတ်ရတယ်ခင်ဗျခီးသိမ့်မတွင်ပေါ့နော
်ဒီအမြန်လမ်းရဲ့အနေအထားလေးနည်းနည်းပြောပြပေးပါဘာလို့လဲဆိုတော့အမြန်လမ်းမှာမတော်တဆဖြစ်မှုတွေအများကြီးတွေ့နေရတယ်ဆိုတော့
သူ့ရဲ့အဓိကအားနည်းချက်ကတော့ကွန်ကရစ်လမ်းဖြစ်နေတာတခုဖြစ်ပါတယ်ခင်ဗျနောက်ပြီးတော့အချို့နေရာတွေမှာလမ်းကသူတို့တတ်မှတ်ထားတဲ့ကီလိုမီတာ100ပေါ့နော်အများဆုံးမောက်ခွင့်ဆိုတာနဲ့မောင်းရင်အတွေ့အကြုံနေပါတဲ့လူတွေဆိုကြတော့နည်းနည်းပြဿနာရှိနိုင်တယ
်ဘလို့ပြဿနာမျိုးလဲပြောဖ
ို့တချို့နေရာမှာလမ်းကဟိုရုတ်တရက်ကွေသွားတယ်ပေါ့နော်ဖြောင်းနေရပြီးတော့တချို့နေရာကျတော့လမ်းကတော်တော်လေးဖြောင်းနေတယ်ကဖြောင်းလာမှအဲ့လို3-4မိုင်သက်တိုက်ကိုဖြောင်းတယ်အတွေ့အကြုံနေတဲ့လူတွေဆိုရင်အိတ်ငိုက်တဲ့ပြဿနာရှိတယ်ရုတ်တရက်အိတ်ငိုက်လာပြီးတော့ကွေးမှရောက်တဲ့ခါကျရင်မောင်းလာတဲ့ရှိန်ကိုမထိနိုင်တဲ့အတွက်ကြောင့်အန္တရာယ်ဖြစ်ကြတဲ့လူတွေထင်ပါတယ်
ဒီလမ်းတွေဖောက်တဲ့ဥစ္စာပေါ့နော်အစိုးရကအတိအကျဘာမှထုတ်ပြန်တာမျိုးမရှိတော့ဘလို့ပုံစံမျိုးတွေနဲ့ဖောက်ကြလဲအမြန်လမ်းနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်ခိုင်းတယ်လည်းနည်းနည်းပြောပြပေးပါ
လမ်းကုန်နေပြီးတော့အရင်ဆုံးဖောက်တယ်ခင်ဗျအဲ့လိုဖောက်တဲ့အချိန်မှာဆောက်လုပ်ရေးကဌာနတွေကိုခွဲပြီးတော့ပေးတယ်ခင်ဗျလုပ်ပိုင်ခွင့်ပေါ့နော်သူရအင်ဂျင်နီယာဌာနတွေကျွန်တော်လေးခွင့်အထူးလမ်းအထူးဖွဲ့ဘလောက်ပေါ့နော်အဘာဒူဘယ်လောက်ဘလောက်ဆိုပြီးတော့တစ်ဖွဲ့ဟိုဘယ်နှမိုင်ဆိုကြပါစို့အဲ့လိုမျိုးပေးပြီးတော့ရန်ကုန်နေပြီးတော့အရင်ဆုံးဖောက်ခဲ့တယ်ခင်ဗျအဲ့လိုင်းယူသုံးချွေပေးပြီးတော့မှနေပြီးတော့နဲ့မန္တလေးကိုဆက်ဖောက်တယ်ခင်ဗျဒီရန်ကုန်နေပြီးတော့ဖောက်ခဲ့တဲ့ချိန်မှာပုဂ္ဂလိကကုမ္ပဏီပါခဲ့တဲ့လူတော့မကြောက်ဘူးခင်ဗျအားလုံးကဆောက်လို့ရအဖွဲ့တွေပဲဖောက်ကြတာခင်ဗ
ျအရင်အစိုးရလက်ထက်မှာဒီလန်ဒတာဖောက်တာတွေနဲ့ပတ်သက်ပြီးတော့လက်စားမှုတွေပါလေအများကြီးရှိတယ်လို့သိရတယ်ပေါ့နော်ဆိုတော့လန်ဒတာမှာဘာများတင်အောင်မှုတွေတွေ့ရလဲ
တချို့လမ်းပိုင်းလေးတွေကတော်တော်ကောင်းတယ်ခင်ဗျတချို့လမ်းပိုင်းကြတော့လည်းတော်တော်လေးကိုအဲ့လိုလိုင်းဖြစ်တာလို့ပျက်စီးတာလို့တော်တော်တွေ့ရတယ်ခင်ဗျပေါက်ပြီးကားသားမှာပဲပြင်နေတဲ့စိတ်ပိုင်းလေးတွေတွေ့တယ်ကျွန်တော်တောင်းနေတယ်အင်ဂျင်နီယာနံပါတ်လေးတက်ပြီးတော့ SAE Blue ရဲ့လမ်းပိုင်းကျင်းကျင်းနဲ့ပိုင်းပြန်ပေးဆိုပြီးတော့အဲ့ဒါတွေအားလုံးသူတို့ပြင်ရတယ်ခင်ဗျ။အချို့တွေမှာကွန်ကရစ်သားတွေကမကောင်းဘူး။မူးရင်းကြတဲ့ကော်နေပြဿနာဖြစ်တယ်အပြက်များတယ်။ရေဝတ်နေတယ်မူးရင်းမှာ။အဲ့တော့ကားရုတ်တရက်မောင်းလိုက်တဲ့အခါကျရင်ရေဝိတ်နဲ့ဘေးကဆွဲတယ်ခင်ဗျ
။ဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်မှုအများဆုံးဖြစ်တာဘယ်နေရာလဲပြောပြပေးပါ
။ဘိုင်းတိုင်းနဲ့ပြောရင်တော့90ကျော်100လောက်ပါ။အခုတော့ဒီများတယ်ခင်ဗျ။နောက်40 50ဝန်းကျင်မှာလည်းဖြစ်တယ်။နောက်160ဝန်းကျင်မှာလည်းဖြစ်တယ်။အခုတော့ဒီကအရန်ဟိုစိတ်တယ်ပေါ့နော်တကူကြီးတကူကိုွိကိုွိသွားတယ်နော်လမ်းကကိုွိတဲ့နေရာမှာငင်ဝင်းကျဲအောင်မလုပ်ပြတော့ရုတ်တရက်မောင်းလာတဲ့ကကြာရင်လမ်းညဘက်ဆိုရင်ပျောက်သွားလို့မျိုးဖြစ်ရတယ်ရောင်ပြန်လဲအားနေတယ်ခင
်ဗျရောင်ပြန်ဆိုတာဗာလဲမသိ
ဘူးဟိုလမ်းကျွန်တော်တို့ပြင်ကြောခွဲထားပြီးတဲ့ရောင်ပြန်ခင်ဗျနောက်သူကဒီနားမှာအကာကြီးကတော့အခုနောက်ပိုင်းနေ့တွေတော့လိုက်လုပ်နေတယ်ကိုွိတဲ့နေရာမှာတန်ပေါင်းလေးအခုနောက်ပိုင်းတော့အဲ့လိုရောင်ပြန်နဲ့လိုက်လုပ်ပြီးတော့ကျွန်တော်ကားပြီးထိုးတိုင်းတွေ့ရတာပေါ့နော်ဆရာတော်ကတော့အဲ့လိုရောင်ပြန်လေးလေးအားနေတော့ညဘက်ကြီးမောင်းသွားရင်ရုတ်ရက်လမ်းကွေသွားရင်အိတ်ငိုက်နေတဲ့လူကတိတ်မတေချာဘူးခင်ဗျမြင်ရပေါ့
ဒီလမ်းတကြောမှာကားသမားတွေအနေနဲ့အိတ်ငိုက်တာအများဆုံးဘယ်နေရာတွေမှာဖြစ်တတ်ပါလဲ
။နေပြီးတော့ရောက်ကန်ဒီလီနာ190လို့ပြောလို့မှာလေဖြစ်တာတော့ကြားဘူးရောခင်ဗျာ။နောက်ကျွန်တော်ကတော့ပြောသွားတယ်အဲလို450မှာဖြစ်ကြတယ်။နောက်160ဝန်းကျင်မှာဖြစ်တယ်ခင်ဗျာ။နောက်190မှာဖြစ်ကြတယ်ခင်ဗျာ။သူကနောက်ပြီးတော့ကျွန်တော်ရန်ကုန်ဆက်တွေ့တဲ့အခါမှာနားနေတဲ့စားတောက်ဆိုင်ကရှိတာစားတာကြောင်မှာကျွန်တော်195မိုင်လောက်ရှိတာခင်ဗျာ။ပြာ195မိုင်ရောက်တဲ့ခါမှာစားကြတယ်ပြီးတော့ပြန်ပေါင်းတော့နိုင်ဘယ်လောက်မောင်းပြီးရဲ့အချိန်မှာလည်းကျွန်တော်ကပြောတယ်နားတွေဖြတ်ရတာပေါ့နော်ဖြတ်တဲ့ခါမှာလမ်းကလည်းတစ်ချက်တစ်ချက်ကွိသွားနေတာကွိတွေကောက်တွေရမ်းများတော့လူကအဲ့လိုနည်းနည်းပိုက်လေးပြီးတော့အိတ်ငိုက်တဲ့အချိန်မှာအဖြစ်များတယ်လို့ထင်ပါတယ
်အမြန်လမ်းတကြောမှာကားသမားတွေအနားယူဖို့အတွက်စခန်းဘယ်နှခုလောက်များရှိပါလဲ
ရန်ကုန်ဘက်ကစားကြောင်းလည်းတော့အခု96မိုင်မှာတခု195မိုင်မှာတခု285မိုင်မှာတခုရှိပါတယ်ခင်ဗျာကျန်တဲ့ဟာတွေကအခုနောက်ပိုင်းမှာတိုးလာတာတော့86မိုင်မှာတခုတိုးလာပါတယ်ခင
်ဗျာနေရာမျိုးတွေမှာဒီနားနဲ့စခန်းနေဖွင့်ပြဖို့ကောင်းတယ်လို့မြင်ပါလဲ
အခုကြီးတဲ့စခန်းကြီးရဲ့ကြားကြတဲ့နေရာမျိုးလေးမှာအခုအနေနဲ့လုပ်ပြီးရင်တော့ဒီမှာရန်ကုန်ကထွက်သွားတယ်195မိုင်ရောက်တဲ့အထိမောင်းရမယ်ဆိုတဲ့စိတ်မျိုးမရှိတော့ဘူးပေါ့နော်ကျွန်တော်ကမှလက်ကလက်မှတွေ့ရတွေ့တဲ့ဟာမှာဝင်ဝဲနာမယ်တကယ်လို့အိတ်ချတဲ့လူကိုလည်းစိတ်ချရတယ်လို့နေရာကျေကျေဝန်းမျိုးကြီးမှာရက်စီအိတ်ရတာပို့ပြီးတော့လုံကြုံတာပေါ့နော်အခုကျတော့အဲ့စကန်းကိုမရောက်မချင်းသူကကြိတ်မိပြီးမောင်းတဲ့ခါကျတော့စကန်းကိုမရောက်ခင်မှာနေဘလူလာတကြက်တလာကြီးကတ်တာပေါ့နော်စကန်းနေတကယ်လို့စိတ်စိတ်ရှိမယ်ဆိုရင်လူတွေနေနဲ့ရက်ချင်တဲ့နေရာရက်လို့ရတာပေါ့နော်စားချင်တဲ့ချိန်နဲ့ဝင်စားလို့ရတာပေါ့အခုကျတော့အဲ့နေရာမရောက်မချင်းမဖြစ်မနေမောင်းရတဲ့သဘောမျိုးဖြစ်နေတယ်ခင်ဗျာ
ကိုနေလင်းဖြူပါဒီအမြန်လမ်းဖောက်လို့ရမှာတွေ့ရတဲ့အားနည်းချက်တွေနဲ့အစိုးရဘက်ကဘာတွေလုပ်ပေးနေလဲဆိုတာတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြပေးမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတောက်ကြနေညအစီအစသ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုကိုအောင်လွင့်ဦးပြောပြပေးပါမယ်ရှင
်စင်ပါဝင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီတဲ့ပတ်စောပိုင်းကလေးကနေချေချုံနဲ့ထင်းထင်းခံထားတဲ့သမရရောဘတ်မူဂါဘီဟာဒီကနေ့ပဲလူမျိုးငွင်းကိုထွက်လာပါဗျာ။အပြာရောင်ဘောဝဲဆုံဝတ်ဆင်ထားပြီးနွမ်းနယ်နေပုံရတဲ့မူဂါဘီကိုမြို့တော်ဟာရီကကျောင်းဆင်းပွဲအခမ်းအနားမှာလူအုပ်ကအားပေးနေတာကိုလည်းတွေ့ခဲ့ရတာပါ။အတိုက်ခံနိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းရေးနဲ့ဘာသာရေးခေါင်းဆောင်တွေကတော့နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့သူမူဂါဘီရာထူးကထွက်ပြေးတိုက်တွန်းနေကြပါဗျာ။အမေရိကန်နိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအချိန်ဖြစ်အခွန်စနစ်ကိုတည်တည်သာပြောင်းလဲပြင်မဲ့ဥပဒေမူကြမ်းတည်းကိုမနေ့တုန်းကအောက်လွတ်တော်မှာထောက်ခံမဲ့အများစုနဲ့အလွယ်တကူတည်ပြုလိုက်ပါတယ်။ဥပဒေကြမ်းအတည်ပြုနိုင်ခဲ့တဲ့အတွက်တစ်နှစ်လောက်ကြာဥပဒေပြေးကိစ္စတွေမှာမအောင်မြင်ဖြစ်ခဲ့ရတဲ့သမ္မတတော်နဲ့ထရန့်နဲ့လွှတ်တော်က Republican တွေအတွက်လိုအပ်နေတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။သမ္မတကတော့အခွန်လျှော့ချကောက်ခံပြီးပြည်ရင်ပြောင်းလဲရေးလှုပ်ခြင်းအဖြစ်ရလကောင်းတွေထွက်ပေါ်လာနေမှာဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter ကနေပြောဆိုခဲ့သလို Stock စည်းကွက်နဲ့စီးပွားရေးမှာထိုးထက်မှုကိန်းဂဏန်းတွေရရှိခဲ့ကြောင်းလည်းကိုကပြောဆိုခဲ့တာပါ Twitter ကနေနောက်ထပ်ဖော်ပြထားတဲ့သမ္မတရဲ့မျက်ချက်ဒီမှာတော့ Democrat Party ကိုယ်စားလှယ်ကသာဖျက်လို့ဖြစ်စီမလို့ရင်အခွန်လျှော့ကောက်တဲ့အတွက်ရလာမယ့်တန်ဖိုးကသာနားလည်ခဲ့မယ်ဆိုရင်ဥပဒေကြမ်းမှာတိုက်ခိုက်နေတဲ့စစ်ကူးတွေကိုလည်းထည့်သွင်းနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာဆစ်စင်ရေးတွေရဆိုင်မှုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုယ်သဘောဆန္ဒနဲ့ပြန်လာခွင့်ပြုဖို့နဲ့နိုင်ငံသားခွင့်ရေးအပြည့်အဝပေးရဖို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်58နိုင်ငံပါဝင်တဲ့အစ္စလမ်ပူးပေါင်းဆောင်ရေးအဖွဲ့ OIC ကကမ္ဘာ့ကထပ်လို့တင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုလူ့ခွင့်ရေးကိစ္စတွေကိုကန့်တွဲဆောင်ရွက်ရတဲ့တတိယကော်မတီမှာထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့မနေ့တုန်းကဆုံးဖြတ်တည်ပြုလိုက်တာပါ။ကန့်ကွက်မဲပြီးခဲ့ကြတဲ့နိုင်ငံတွေထဲမှာတော့တရုတ်၊ရုရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့လောင်နိုင်ငံတို့လည်းပါဝင်ခဲ့ကြပါတယ်။တတိယကော်မတီမှာအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာဒီဇင်ဘာလနဲ့နောက်ဆုံးမဲခွဲဆုံးဖြတ်ရမှာလဲအတည်ပြုဖို့တရားတော်ရှိနေပါတယ်တတိယကော်မတီဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကပရိပကတ်တွေမှာလွန်ကျွတ်တဖို့နေရာရိုဟင်ဂျာတွေပေါ်အင်အားလွန်ကျွတ်သုံးနှိမ်နှင်းခဲ့ကြောင်းလဲဖော်ပြထားပါတယ်
တ တရင်တင်ကြကိုကွန်လုံးပြောပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂါဒစ်ပိုင်နံဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.